ကချင်ပြည်နယ်ရဲ့မြို့တော်မြစ်ကြီးနားမြို့မှာအင်္ဂါနေ့ည7နာရီလောက်ကအမှတ်1ရဲစခန်းနဲ့ပြည်နယ်လူဝင်မှုကြီးကြပ်ရေးရုံးတွေမှာ9မိနစ်စီချပြီးဘုံနှလုံးဇက်တိုက်ပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှုဟာညပိုင်းမှာဖြစ်ခဲ့တာကြောင့်ထိခိုက်သေဆုံးမှုတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။ကချင်လွတ်မြောက်ရေးတပ်မတော် KIA ကတော့သူတို့လက်ချက်ဖြစ်တယ်ဆိုတာကိုလက်တလောအတီးပြုချက်မပေးနိုင်သေးဘူးလို့ပြောပါတယ်။ကချင်ပြည်နယ်ရင်းကနောက်ဆုံးသတင်းတွေကိုထိုင်းခြေဆိုင်သတင်းတော်ကိုမိုးစောကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့မြစ်ကြီးနားမြို့မှာဘုံပေါက်ကွဲတာဟာအစိုးရတပ်တွေနဲ့ကချင်လွတ်လပ်ရေးတပ်မတော် KIA အကြားငင်းချမ်းရေးအတွက်ဆွေးနွေးဖို့အပြန်အလှန်စကားကားလမ်းပြီးတိုက်ပွဲတွေနှစ်ရက်ကြာငြိမ်သက်နေချိန်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးဒေသခံတယောက်ကအခုလိုပြောပါတယ်။
မင်းညာဟောရတယ်7နာရီထိုးဖို့10မိနစ်တော့အလိုမှာတလုံးကွဲတယ်နောက်9မိနစ်လောက်ချတော့တလုံးမြန်ကွဲတယ်နေရာစတော့အဲ့ဒီအမတ်တီးစခိုင်းတယ်နောက်ပြီးတော့ဒီနေ့လောကရုံးပေါ့နော်အထီးခါတော့ဒူကတော့ချက်တန်ရမရောက်တော့ညဆိုတော့ညအမဒူကမရှိဆိုတော့အထီးခါတော့မရှိတော့မှဟိုဘောနော်ဒီဒီတွေတို့အင်းခေါင်းမိုးတွေပါလုံကုန်တယ်ပြင်းဒီတို့ရဲ့ဒီအမတ်တန်းနေထားတဲ့နေရာပေါ့အဲ့ဒီစောက်တွေတောက်ကွဲနေအားလာရတဲ့ပေါ့ကွဲအမတ်တီးစခိုင်းအလုံးချိတော့မဖြစ်ဘူးအမိုးလေးနဲ့လွန်သွားရုံပဲ
ဒီကနေ့မှာတော့လူဝင်မှုကြီးကြပ်ရေးရုံးကိုပြန်လည်ပြင်ဆင်နေတာကြောင့်ရုံးပိတ်ထားရပါတယ်ဒီပောက်ကွဲမှုတွေဟာလက်ပစ်ဘုံနဲ့ပစ်တာလို့ဒေသခံတွေကယူဆကြပါတယ်အခြေအနေအသေးစိတ်ကိုသိနိုင်ဖို့အတွက်အမှတ်တရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့ပြန်လည်ဖြေကြားတာမရှိခဲ့ပါဘူးဘုံပောက်ကွဲမှုဟာအစိုးရတပ်တွေနဲ့တိုက်ခိုက်နေတဲ့ KIA အဖွဲ့ရဲ့လက်ချက်လို့ပြောဆိုတာတွေရှိပေမဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့တွဲဖက်အထွေထွေအတွင်းမှဦးလာနန်ကတော့လောလောဆယ်အတီးပြုချက်မပေးနိုင်သေးဘူးလို့ပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့လည်းအဲ့လိုပဲကြားပါမယ်ဒါမဲ့အဲ့ဒီဒီမှာမဖြစ်တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုဘောတော့ပေါ့ရောက်နေကြတယ်အဲ့ကတော့ဘယ်လိုဖြစ်တယ်ဒီဖြစ်တဲ့လောက်တယ်ဆရာတော့ကျွန်တော်တို့ဒီကပြောရတော့ဖြစ်တယ်ဒီဘာကြောင့်လဲဆိုတော့သူစိတ်သားကဒီကြလာတဲ့အချက်တွေကဒီကျွန်တော်ပြန်မှမရောက်သေးဘူးအဲ့ကြောင့်အဲ့ဒီဖြစ်စဉ်ကဒီအဲ့ဒီဖွဲ့ဒီလောက်တယ်ဆိုပြီးတော့ဟိုကတိကျပြောဖို့တော့ဖြစ်တယ်ပေါ့
တစ်ချိန်တည်းမှာတော့မြစ်ကြီးနားနဲ့ပြင်တောင်ဘူရာအကြားကနန်းကွေတံသားနဲ့မိုးကောင်းတဲ့ထိုးပူးအကြားကလွဲလောတံသားတွေကိုလည်းတိုက်ခိုက်ခံရတာကြောင့်မြစ်ကြီးနားမန္တလေးယထာခီးစဉ်တွေရက်တက်နေတယ်လို့ဒေသခံတယောက်ကပြောပါတယ
်ထိုးပူးနဲ့မိုးကောင်းကြားထဲမှာလည်းစနေရပြတ်သွားတယ်ကြာနောက်တစ်ခါနန်းကွေတံသားလည်းပြတ်သွားတယ်ကြာနန်းစစ်ကမြစ်ကြီးနားကဆွတ်ခါသာပဲသူကပြတ်သွားတဲ့အကြောင်းကတရင်ကနှစ်ခုထွက်တယ်တစ်ခုကတော့ယထာမျိုးမိုင်းခွဲတယ်လို့ထွက်တယ်အခုကတော့မုံတန်လန်းနေမှုအဖြစ်တွေကိုချုပ်ပြထားတယ်လို့ထွက်တယ်အခုကမန်လေးဘက်ကထွက်လာတဲ့အဆန်ရထားတွေလေစင်းပေါ်မှာပဲရက်နေရတယ်မြကြီးနားကထွက်တဲ့ရထားကတော့ဒီယူရထားလေအရင်ဆုံးထွက်တာ哦အဲ့ဒီကောင်ကတော့အခုလောက်ပြန်ထွက်သွားတယ်လို့ပြောတယ်နန်းကွေလည်းရောက်ရောပြန်ထွက်သွားတာ
ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘလို့တိုက်ခိုက်တယ်ဆိုတာကိုတော့ပြီးခြားအတည်ပြုချက်မရသေးပါဘူးမြကြီးနားမျိုးကမိရထားဌာနကိုဆက်သွယ်မေးမြန်းရမှာတော့နန်းကွေတံသားကောင်းမွန်ကြောင်းနဲ့ဒီကနေ့အထူးရထားနဲ့မန္တလေးရထားထွက်နိုင်ပေမဲ့အမှတ်38အစုံဒေသအခေါ်တရုတ်ရထားနဲ့ဒုတိယအမြန်ရထားမထွက်နိုင်ဘူးလို့ပြောပါတယ်ဒေသခံတွေကတော့မန္တလေးဘက်ကတက်လာတဲ့ရထားတွေဟာစားမော်နဲ့ပင်ပေါ်ပူတာမှရန်နာထားရတယ်လို့ပြောပါတယ် KIA တက်တွေနဲ့မြန်မာအစိုးရတက်တွေဟာ16နှစ်နှစ်ကြာအပြည့်ခတ်ရက်ဆက်ပြီးတဲ့နောက်ဒီလ17ရက်နေ့ကစတင်ပြီးဘမောခရိုင်မုံမောင်မြို့နယ်အတွင်းမှာတိုက်ပွဲတွေပြန်ဆခဲ့တာဖြစ်ပါတယ်။ဒီလ13ရက်နေ့မှာတော့ KIA ဘက်ကအစိုးရတပ်တွေကိုပြန်ရုပ်သိမ်းဖို့နဲ့မရုပ်သိမ်းရင်နေရာဒေသအနှံ့ကအစိုးရပိုင်းလန်ဒတာအဆောက်အုံတွေကိုတိုက်ခိုက်သွားမယ်လို့ကြေညာခဲ့ပြီးအစိုးရဘက်ကတော့ KIA ကတရားပေါင်း25ဇင်းကိုဖျက်ဆီးခဲ့တယ်လို့ဒီလ18ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဒီရက်ပိုင်းမှာတော့ KIA နဲ့မြန်မာအစိုးရဟာနှစ်ဖက်အပြည့်ရက်ပြီးဆွေးနွေးနိုင်ဖို့ပြင်ဆင်နေကြပြီးKIA ဘက်ကတော့တိုက်ပွဲကာလအတွင်းဖမ်းဆီးရမိတဲ့စစ်သုံးဘန်း14ယောက်ကိုပြန်လွှတ်ပေးခဲ့တယ်လို့ဆိုပါရယ်လောလောဆယ်မှာတော့စစ်ပွဲဖြစ်ပွားရာဒေသကကချင်လူမျိုးတပေါင်းကျော်ဟာနေရက်ဒေသကိုစွန့်ခွာပြီးဒုက္ခသည်အဖြစ်ထွက်ပြေးနေကြရပါတယ
်ဒါကတော့မင်းညားကကချင်ပြည်နယ်မြစ်ကြီးနားမြို့အမှတ်1ရဲစခန်းနဲ့ပြည်နယ်လူဝင်မှုကြီးကြပ်ရေးရုံးတွေမှာဘုံနှလုံးပောက်ကွဲခဲ့တဲ့အကြောင်းကိုမိုးစောပြောပြခဲ့တာဖြစ်ပါရယ်ရှင်အခုကျမတို့အတန်လွှင့်ခံဒီအချိန်နောက်ဆုံးရရှိတဲ့သတင်းအရာပူတာအိုခရိုင်ဘက်မှာလည်းဒီကနေ့ညနေ3နာရီလောက်က KIA နဲ့မြန်မာအစိုးရတပ်တွေတိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါဗျ။ဒီအခြေအနေကိုတော့ KIO တွဲဖက်အထွေထွေအတွင်းရေးမှူးဦးလက်နန်းကအခုလိုပြောပြပါဗျ။
တွေ့တာကတော့ဒီ KIO ဒီမလိကမြစ်ချာပေါ့နော်။ဟ သမ္မတကိုပေါ့မင်းကျင်တော့မှဖြစ်တယ်ကြည့်ရတာဟိုရှေ့သားနေတွားကြရင်းနဲ့အထင်မှပဲသိကြပြီးတော့ဟိုပိတ္တခတ်တာဖြစ်ပါလိမ့်မယ်ခလာရတာတိ3ခွန်ခလာရတိ3ခွန်ဖွင့်နေကျွန်တော်တို့ယင်းခဏပါနော်အဲ့ဘက်မှာတိုက်ရင်ခဏရှိတဲ့ကေတိုင်းအဲ့နဲ့တို့ဟို7မိနစ်လောက်ဟိုထိတွေ့မှုရှိပြီးတော့ဟိုပိတ္တခတ်တာလေးရှိတယ်လို့ကြားတယ်အဲ့လောက်ပဲရသေးတယ်တရင်ရတော့3နာရီခွဲလောက်ပါသူခဏတစ်ပြုတ်7မိနစ်လောက်ပြစ်တယ်ဆိုတဲ့တရင်အဲ့လောက်ပဲရသေးတယ်ဘယ်နောက်ဆက်ကြတော့ဘာမှသူကြားရသေးဘူး
ပူတာဟုတ်ခရိုင်မက်မှာဒီကနေ့ KIA နဲ့မြန်မာစစ်တပ်အကြာနောက်ဆုံးဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့ KIA ကိုတွဲဘက်အထွေထွေတွင်ရေးမှုဦးလက်နံပြောဆိုခဲ့တာဖြစ်ပါတယ်ရှင်။